ရခိုင်ပြည်နယ်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ကနေဒါလွှတ်တော်အမတ်တွေကတညီတညွတ်တဲ့သဘောတူလိုက်ပါတယ်စက်တင်ဘာ20ကြာသပတေးနေ့တုန်းကကနေဒါလွှတ်တော်မှအဲ့ဒီလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကနေဒါရောက်မြန်မာရေးလှုပ်ရှားသူတွေကြားမှာတော့ဒီဆုံးဖြတ်ချက်အပေါ်အမြင်အမျိုးမျိုးကွဲပြားနေပါတယ်။ဒီအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2019ဩဂုတ်လတည်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်မှာမနေ့ကြာသပတေးနေ့တုန်းကတညီတညွတ်တဲ့ဆုံးဖြတ်လိုက်ကြတာဖြစ်ပါတယ
် Call for senior officials in the Myanmar military chain of command to be investigated and prosecuted for the crime of genocide
မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးအဆင့်ဆင့်ကတာဝန်ရှိတဲ့အဆင့်မြင့်အရာရှိတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့စုံစမ်းစစ်ဆေးအရေးယူဖို့တိုက်တွန်းကြောင်းမနေ့ကလွှတ်တော်ဆုံးဖြတ်ချက်နဲ့ပတ်သက်လို့ကနေဒါလွှတ်တော်မှ Andrew Leslie ကပြောဆိုသွားတာပါရခိုင်ပြည်ပကနဲ့ပတ်သက်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိချက်တွေကိုထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လုပ်ရက်တွေအတွက်မြန်မာစစ်တပ်ရဲ့အစစ်အမြင်ဆုံးပုဂ္ဂိုလ်တွေမှတာဝန်ရှိပြီးလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးကနေဒါအမတ်တွေကတခဲနဲ့ဆုံးဖြတ်ခဲ့ကြပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ကနေဒါလွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မြန်မာအရေးလှုပ်ရှားနေသူကနေဒါနိုင်ငံအယ်ဘာတိုဆေးကောလိကတိကဒေါက်တာဒေါကင်ဆောဝင်းကအခုလိုသုံးသပ်ပါတယ်
ကျမတိတလောက်လေဂျီနိုဆိုက်ဆိုတဲ့စကားလုံးကတော့တိတ်ပြီးတော့လွယ်လွယ်သုံးလို့မရဘူးပေါ့နော်အဲ့ဒါကဟိုလူမျိုးတုံးဟိုတတ်ဖြတ်တဲ့သဘောဆိုတော့သူကတကယ်ကိုလူတွေကိုအပြတ်ရှင်းပြီးတော့ဒီတန်းလိုက်တင်းလိုက်ချီပြီးတော့ဟိုတတ်ပစ်တဲ့သဘောကိုဆိုလိုတာဆိုတော့ဒီကနေဒါအစိုးရကသူကဒီကိစ္စကိုသူတို့ကျေးဇူးမြင့်မြင့်မတိပဲနဲ့ဒီလူတွေရဲ့ဒီ emotionally pay at every ဟိုစာ report ဒီမှတ်တမ်းနေဓာတ်ပုံတွေကိုကြည့်ပြီးတော့သူတို့ကိုယ်တိုင်လည်းတကယ်မျက်မြင်လည်းတွေ့တာမဟုတ်ဘူးတကယ်လည်းဟိုအဆုလိုက်အပြုံလိုက်တတ်ဖြတ်နေတဲ့ကိစ္စလည်းမဟုတ်ပဲနဲ့ဒါကတော့တည်င်းကြားနဲ့ emotion ပါတဲ့သဘောလို့ပဲကျမတို့ယူဆပါတယ်ဘယ်လိုကနေပြီးတော့ဒီပြဿနာစတင်ဖြစ်ပေါ်လာတဲ့ဘာတွေဖြစ်နေလဲဆိုတဲ့ကိစ္စကိုတကယ်ချေချေမြင့်မြင့်မသိပဲနဲ့ဒါလွတ်တော်ကနေပြီးတော့ဒီတည်င်းချားနဲ့တကယ်ကတော့တိတ်ပြီးတော့ဟိုမှန်ကန်တဲ့ဆုံးဖြတ်ချက်တော့မဟုတ်ဘူးလို့ကျွန်မယူဆပါတယ်
။ကနေဒါအခြေစိုက်ကချင်တိုင်းသားများအစည်းအရုံးဥက္ကဋ္ဌဂျွန်လာဆန်းကတော့ကနေဒါလွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်ကြိုဆိုလိုက်ပါတယ
်။ကျွန်တော်တို့တော့ဒီရခိုင်ပြည်နယ်မှာလူမျိုးတုံးတတ်ဖြတ်မှုဒါမကပဲနဲ့ဒီကျွန်တော်ချင်းပြည်နယ်ရှမ်းပြည်နယ်ကျွန်တော်တိုင်းဒေသအဖြစ်ပြနေတဲ့ဟာကိုတော့ကနေဒါအစိုးရအနေနဲ့ဒီလိုဆုံးဖြတ်တာကိုကျွန်တော်တို့ကကြိုဆိုပါတယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရောက်နေတဲ့ကနေဒါနိုင်ငံသားရေးဝန်ကြီး Mrs. Christia Freeland ကလည်းလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းပြောပါတယ်။ရင်းညာတွေအပေါ်ကျူးလွန်ခဲ့တဲ့ဒီလုပ်ရက်ဟာဘလောက်ထိစိတ်ထိခိုက်ဝဲကောင်းပြီးဘလောက်ထိဆိုးရွားခဲ့တယ်လဲဆိုတာကိုအဓိကမိမောင်းထိုးပြကျင်တာပါလို့ကနေဒါနိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်ကနေဒါလွှတ်တော်ကတညီတညွတ်တဲဆုံးဖြတ်လိုက်တာဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့သူမကပြောဆိုပါတယ်2019ဩဂုတ်လကုန်ပိုင်းမှာအာဆာအစွန်းရောက်အုပ်စုကရခိုင်မြောက်ပိုင်းဒေသကရဲကင်းစခန်းတွေကိုဝင်တိုက်ခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့လူညုံရေးတပ်တွေကနေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းဝန်းကျင်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုးလုံသွားခဲ့တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချလာပြီးနိုင်ငံတကာကဆွဆွဲနေသလိုရခိုင်ဒေသမှာလူအခွင့်အရေးစိုးစိုးဝါးဝါချိုးဖောက်တာမျိုးမရှိကြောင်းညင်းဆိုထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်စူးစီးတင်ပြပေးထားတာပါ